ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီပထမအကြိမ်အစည်းအဝေးကိုဒီကနေ့စတင်ကျင်းပတာမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလာရောက်တဲ့ကိုယ်စားလှယ်တွေတက်ရောက်ခွင့်မရကြောင်းပါတီကိုယ်စားလှယ်တဦးကပြောပါတယ်ပူးပေါင်းကော်မတီအတွင်းမှကတော့ဒါဟာနားလည်မှုလွဲမှားတာဖြစ်နိုင်ကြောင်းနဲ့ပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်အနေနဲ့အမည်စီရင်ပေးပြီးနောက်ဆက်တွဲအမိန့်ကြော်ညာစာထုတ်ပြီးနောက်အစည်းအဝေးတက်နိုင်မှာဖြစ်ကြောင်းပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီပထမအကြိမ်စည်းဝေးကိုဒီကနေ့နေ့ကင်း2နာရီမှာနေပြည်တော်ကပြည်ထောင်စုလွှတ်တော်အစည်းအဝေးခန်းမမှာကျင်းပခဲ့ရမှာလွှတ်တော်တက်ရောက်နေတဲ့ပါတီ14ခုနဲ့က13ပါတီတက်ရောက်ခဲ့ပါတယ်အစည်းအဝေးမကျင်းပခင်တနင်္လာနေ့ကတော့ပူးပေါင်းကော်မတီကိုအမည်စင်းမပေးပို့သေးတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့စီကိုလည်းဖိတ်ကြားစာပေးပို့ခဲ့တာဖြစ်ပါတယ်ပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်နှစ်ဦးအစည်းအဝေးတက်ရောက်ဖို့လာရောက်ရာမှာအစည်းအဝေးကိုတက်ရောက်ခွင့်မရခဲ့ကြောင်းအကြောင်းကုန်းမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းကသတင်းမီဒီယာတွေကိုအခုလိုပြောပါတယ
်ဒီကညကကျတော့လာဖိတ်တယ်နော်ဖိတ်တဲ့ခါကျတော့မလို့ပြည်တော်စုကြငင်းနေဖွံ့ဖြိုးပါတီကိုယ်စားပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်မြို့သားလွှတ်တော်ကိုယ်စားလှယ်ဆိုတော့ဒါကြီးကကျွန်တော်တို့ကလွှတ်တော်ဟာတွေလာတဲ့အတွက်ရောက်ဥက္ကဋ္ဌကဒေါက်တာမြင့်ညာနာဆိုဆိုလာတဲ့အတွက်ကြောင့်ကျွန်တော်တို့ကယူသေးသေးလေးလာတဲ့တယ်တိပြီးကျွန်တော်တို့က၄ငါးကလောက်ဆက်လိုက်တဲ့ခါကျတော့အနမစင်းပေးပါလက်စ်ကိုပေးလိုက်တယ်ကျွန်တော်ပြောဒီနေ့ပေးပါဒီနေ့ပေးမယ်နမစင်းလည်းဒီနေ့ပေးတမစားတော့နောက်ကလိုက်လာတယ်အခုလည်းကြောင်နောက်ဆုံးလည်းကြောင်ဒီနေ့က intro ပဲလုပ်တဲ့အတွက်ကြောင်ဆရာတို့မတက်ပါနဲ့ဟုတ်တရားဝင်ဖို့စီမှုရှိတယ်တော်ပြီကျွန်တော်တို့မတက်တော့
ပြင်ဆင်ရေးပူပေါင်းကော်မတီရဲ့အတွင်းမှုဒေါက်တာမြတ်ညာနာဆိုကတော့ကော်မတီဝင်တွေကိုနာမည်လိုက်ဖိတ်ကြားထားပြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုတော့အမည်စင်းမပေးသေးတာကြောင့်ပါတီကိုသာဖိတ်ကြားခဲ့ကြောင်းဒီအပေါ်မှာနားလည်မှုလွဲမှားတာဖြစ်နိုင်ကြောင်းပြောပါတယ
်ဒီမှာကတော့အမည်စင်းပေးပို့ထားတာမရှိသေးတဲ့အတွက်ကြောင့်မလို့ပါတီနေနဲ့ပဲကျွန်တော်တို့ဖိတ်ကြားလိုက်တာပါအဲ့တော့ဒါလေးကနားလည်မှုလွဲမှားခြင်းလို့ထင်ပါတယ်အဲ့တော့ကိုလေတော်ကြီးနှစ်ဦးကလည်းတွက်လိုက်တာကဘောထိုးလာတက်ပြီးတော့မှတခါတည်းအမည်စင်းပေးလိုက်ရင်လေရတာပဲလေလို့ဒီလိုမျိုးသုံးသပ်ပြီးတော့ဆောင်းရတာဖြစ်ပါလိမ့်မယ
်ကိုစလေအမည်စင်းပေးပြီးနောက်ဆက်တွဲအမိန့်ကြော်ညာစာထုတ်ပြန်ပြီးတဲ့နောက်မှာအစည်းအဝေးတက်ရောက်နိုင်မှာဖြစ်ကြောင်းပြောပါတယ
်နံပါတ်စင်းကတော့အတိအကျရမယ်အတိအကျလေးပေးဖို့လာတဲ့အခါကျရင်နောက်ဆက်တွဲနာကလည်းမနေ့ကကြီးညာသွားပြီးနောက်ဆက်တွဲအမိန့်ကြီးညာစာတွေထပ်ထုတ်ပြန်ပြီးတော့ထည့်သွင်းဖွဲ့စည်းပေးသွားမှာဖြစ်ပါတယ်အဲ့တော့အခုနောက်တစ်ချိန်အစည်းအဝေးဘယ်နေ့ကျင်းပမှာလဲဆိုတော့25ရက်နေ့မွန်းလွဲတနာရီမှာကျင်းပပါလိမ့်မယ်အဲ့ဒီအစည်းအဝေးကြရင်တော့ခုနကိုယ်စားလှယ်တို့နှစ်ဦးဒီတက်ရောက်ခွင့်ရပြီပြောင်းစုလွတ်တော်ကနေပြီးတော့နိုင်ကနေပြီးတော့အမိန့်ကြော်ညာစာထုတ်ပေးပြီဆိုရင်တော့ဒါလေးတစ်ချက်ပ
ါတက်မတော်သားလွတ်တော်ကိုယ်စားလှယ်အစုအဖွဲ့ကကိုယ်စားလှယ်အမည်စင်းပေးပို့တာမရှိသလိုအစည်းအဝေးကိုလည်းပါဝင်တက်ရောက်တာမရှိခဲ့ပါဘူးပြင်ဆင်ရေးပူပေါင်းကော်မတီအဖွဲ့ဝင်ဦးအောင်ကြည်ညွန့်ကဆွေးနွေးနေတဲ့ကာလအတွင်းမှာအချိန်မီပူပေါင်းပါဝင်နိုင်ကြောင်းပြောပါတယ
်သူတို့ကတော့အခုတော့လောလောဆယ်မှာပြေးသေးတယ်မပြေးသေးတဲ့ဆိုတော့ဘယ်အချိန်မှာသူတို့ဝင်လာမလဲလုပ်ငန်းစဉ်ရတော့ကျွန်တော်တို့ကလွှတ်တော်ရဲ့ဆုံးဖြတ်ချက်လည်းကြထားပြီးသားဆိုတော့လုပ်ငန်းစဉ်ရတော့ဆက်သွားနေမယ်ဘယ်အချိန်မှာဝင်လာမလဲဝင်လာတဲ့ခါမှာအမည်စင်ပေးလာမယ်ဆိုရင်အဲ့ဒီနေရာကနေစပြီးတော့ပူပေါင်းပါဝင်ဆောင်ရွက်နိုင်မှာပေါ့
ပထမနေ့အစည်းအဝေးမှာတော့ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးတာမရှိပဲကော်မတီရဲ့လုပ်ငန်းတွေဘယ်လိုဆောင်ရွက်ကြမလဲဆိုတာကိုသာဆွေးနွေးပြစ်ခဲ့ကြောင်းလဲဦးအောင်ကြည်ညွန့်ကပြောပါတယ်ပူပေါင်းကော်မတီရဲ့အစည်းအဝေးတွေကိုတော့တနင်္လာအင်္ဂါကြာသပတေးနေ့တွေမှာနေကင်းတနာရီမှာကျင်းပဖို့နဲ့လွတ်တော်အပြီးမှာရဲတချို့တက်မှတ်ပြီးဆက်လက်ဆွေးနွေးဖို့နဲ့လွတ်တော်မစတင်ခင်မှာရဲတချို့စောလာပြီးဆွေးနွေးဖို့တက်မှတ်ထားပါတယ်ပူပေါင်းကော်မတီရဲ့အစီရင်ခံစာကိုဒီနှစ်ဇူလိုင်လ29ရက်နေ့မတိုင်မီမှာပြည်သူ့လွှတ်တော်ကိုတင်ပြရမှာဖြစ်ပါတယ်